တောင်အာဖရိကသမ္မတဟောင်း FWD Club ကကျော်တာပရင်းနေ့မနေ့ Cape Town မြို့ကနေမှာကင်ဆာရောဂါနဲ့ကွယ်လွန်သွားပါတယ်။ဒီ Club ကလူနည်းစုလူပြူတွေကပဲကြီးစိုးခဲ့တဲ့တောင်အာဖရိကမှာလူမျိုးရေးခွဲခြားအုပ်ချုပ်တဲ့နောက်ဆုံးသမ္မတဖြစ်တဲ့ခွဲခြားမှုအဆုံးသတ်ရေးကိုဦးဆောင်လုပ်ကိုင်ပေးခဲ့သူဖြစ်ပါတယ်။အသားရောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားမှုတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာကြောင့်သူ့ကိုဝေဖန်တာတွေရှိတယ်လို့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသူ့ရဲ့လှုပ်ဆောင်ချက်တွေကြောင့်လည်းလူဖြူအစိုးရကသူ့ကိုတက်ဆက်ပါအဖြစ်သတ်မှတ်ခဲ့ပါတယ်။လူမဲကောင်းဆောင် Nelson Mandela နဲ့အတူငြိမ်းချမ်းရေး Nobel ဆုကိုပူးတွဲချီးမြှင့်ခံခဲ့ရပြီးကွယ်လွန်ချိန်မှာအသက်85နှစ်ရှိပြီဖြစ်ပါတယ်။ Mandela ကမင်ဒဲလာကတော့အသက်95နှစ်အရွယ်2013ဒီဇင်ဘာလကကွယ်လွန်ခဲ့တာပါမင်ဒဲလာကို28နှစ်ကြာထိန်းသိမ်းထားရကနေပြန်လွတ်ပေးမဲ့အကြောင်းတောင်အာဖရိကလွှတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမ္မတဟောင်းဒီကလက်ကကြေညာခဲ့တာပါလူမျိုးရင်းနဲ့အသားအရောင်ခွဲခြားအုပ်ချုပ်တဲ့စနစ်ဆိုးကျင့်သုံးမှုကြောင့်ဆယ်စုနှစ်ပေါင်းများစွာကမ္ဘာနိုင်ငံတွေရဲ့ပိတ်ဆို့အရေးယူခံထားရတဲ့တောင်အာဖရိကမှာမင်ဒဲလာကို28နှစ်ကြာထိန်းသိမ်းထားရကနေလွှတ်ပေးမဲ့အကြောင်းလွှတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမ္မတဒီကလက်ကကြီးညာလိုက်တော့နိုင်ငံတော်ကစိတ်လုံတရားကြီးပျော်ရွှင်ခဲ့ကြပါတယ်ခင်ဗျာ